ခိုင်ပြည်နယ်ဘက်မှာစစ်ဘေးဒုက္ခသည်စခန်းတစ်ခုမိဘေးတင်ခံရတဲ့အကြောင်းကိုတင်ပြပေးကြပါရစေ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာရှိတဲ့မဟာမုနိစစ်ဘေးဒုက္ခသည်စခန်းမှာဒီကနေ့မန္တလေးပိုင်းတော့ကမီးလောင်ကျွမ်းမှုဖြစ်ပွားခဲ့ပါရစေ။အဲ့ဒီမီးလောင်ကျွမ်းမှုအတွင်းမှာနေအိမ်200ကျော်အထိမီးလောင်သွားတယ်လို့စခန်းတာဝန်ရှိသူတွေကပြောပါရစေ။နေအိမ်မီးလောင်သွားတဲ့စစ်ဘေးဒုက္ခသည်တွေကိုလောလောဆယ်မှာတော့နီးစပ်တဲ့အကြောင်းဆောင်တွေမှာနေရာချထားပြီးတော့ရခိုင်ပြည်နယ်ကောင်စီကအရေးပေါ်ကူညီထောက်ပံ့ပေးနေတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းက VOA ကိုပြောပါတယ်ဒီကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင
်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းစစ်ဘေးဒုက္ခသည်1900ကျော်နေထိုင်တဲ့မဟာမုနိစစ်ဘေးဒုက္ခသည်စခန်းမှာဒီကနေ့မနက်ပိုင်းကနေအိမ်200ကျော်မီးလောင်သွားခဲ့တာကြောင့်ထောင်ထဲချီတဲ့စစ်ဘေးဒုက္ခသည်တွေအခက်ကြုံနေရတယ်လို့စစ်ဘေးဒုက္ခသည်စခန်းတာဝန်ခံနာယကဆရာတော်ကမိန့်ပါတယ
်အခုလက်ရှိရှင်ကသူတို့ကမီးလောင်သွားဆိုတော့သူတို့ကဒီကျေးဇူးပေးကြလဲဘာမှမရလိမ့်ဘူးဆိုတော့သူတို့ပူနေကြတယ်နောက်ပြီးတော့စိတ်ပူပြီးတော့ဘယ်လိုလဲဆိုတော့သူတို့ကနေစရာကလည်းမရှိအခုကစားဝတ်နေရာကလည်းအခက်အခဲဖြစ်နေတယ်တကနေကနေရာနဲ့60နဲ့နိုင်ပါတော့
အခုလိုမီးလောင်သွားတာကြောင့်လူကလွယ်ပြီးရှိသမျှအကုန်မီးထဲပါသွားတယ်လို့နေမီးလောင်သွားတဲ့စစ်ဘေးဒုက္ခသည်တဦးဖြစ်တဲ့ဦးကျော်သိန်းလှကပြောပါတယ
်အိမ်မှာပစ္စည်းတွေဆုံးရှုံးတော့တယ်အဲ့ဒီလိုဝင်တယ်လို့ဆင်တယ်ပါလေလေအကုန်လုံးပါတော့တယ်တောင်းလို့ရှိနေလို့မရလိုက်ဘူးအခုကဟိုဘုရားနာကဇာယီကြောက်ဆောင်ပါပဲနေရတယ
်လက်ရှိမှာတော့မိဘသင်စစ်ဘေးဒုက္ခသည်တွေအနေနဲ့နီးစပ်ရဖုန်ကြီးကျောင်းတွေဓမ္မယုံတွေမှာခိုလုံနေကြပြီးမိုးရွာနေတယ်လို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်ဒီမိဘသင်စစ်ဘေးဒုက္ခသည်တွေကိုပြည်내ကောင်စီကအရေးပေါ်ကူညီဆောင်ရွက်တာတွေလုပ်နေတယ်လို့ပြည်내ကောင်စီပြောခွင့်ရဦးလာသိန်းက VOA ကိုပြောပါတယ်
လက်တလောအပြင်တော့ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရကဒီတင်ပြချက်စီရင်နေပေါ်မှာရှိပြီးတော့ကမိသားစု262စုပေါ့နော်အိမ်နေစီ262အိမ်အတွက်တော့ကလူဦးရေပေါ်မှာမူတည်ပြီးတော့လူတစ်ယောက်ကိုတစ်ယောက်ကို12ဘူးနှုန်းနဲ့ပေါ့နော်အဲကျွန်တော်တို့တပတ်စာပေါ့အလားတူပဲအဲဒီလက်တလောစားနေဖို့အတွက်အထောက်အကူဖြစ်စေဖို့ဟိုစား3စီမိသားစုတစုကိုတပိတ်တာနောက်စာငပိဒါလေးတွေဒီထောက်ပံ့ပေးထားတာရှိပါတယ်ခင်ဗျတို့တော့နောက်တစ်ခါတပေါ်ဒီဘေးစီမံဌာနပေါ့နော်အဲဒီကျွန်တော်တို့အိမ်တော်စုတစုကိုပစ္စည်း13မျိုးပါတယ် family kit တပုံးစီပေါ့နော်လက်တလုံးမှာပေးထားပါတယ်နောက်ပြီးတော့6ပေ18ပေဒါပိုလင်စပေါ့နော်ကျွန်တော်တို့ဒေသခေါ်တော့ကန်စခေါ်တာပေါ့နော်အဲ့ဒီကန်စပေါင်းကလည်း260နဲ့2စုအတွက်အဲလက်တလုံးအော်ပေးထားတယ်လို့ဒါသိရပါတယ်ခင်ဗျကျွန်တော်ပြည်နယ်အစိုးရနဲ့လူကယ်ပြန်တဲ့ကအခင်းဖြစ်နေရမှာလဲတာဝန်ရှိတဲ့လူတွေရောက်ရှိပြီးတော့ဆက်လက်လိုအပ်ချက်တွေကိုပံ့ပိုးကူညီလျက်ရှိတယ်လို့သိရပါတယ်ခင်ဗ
ျလက်ရှိမှာရခိုင်ပြည်နယ်မှာမိုးရွာသွန်းနေပြီးတော့မီးလောင်သွားတဲ့နေအိမ်တွေကိုတာဝန်ရှိသူတွေအနေနဲ့အမြန်ဆုံးပြန်ဆောက်ပေးစေချင်တယ်လို့စစ်ဘေးဒုက္ခသည်တဦးဖြစ်တဲ့ဦးကျော်သိန်းလှကပြောပါတယ
်ဟုတ်ပါဘူးဒီမီးလောင်သွားတဲ့အိမ်တွေကိုအမြန်ဆုံးဆောက်ပေးချင်တယ်ရန်လွယ်တာဒီကိုကုရောအမှုရှင်လေးရှိရလဲသိစေချင်တယ်။မမိုးဆက်ဆက်သူတို့ဖြစ်မှာဆိုတော့မောကလည်းနေကြခဏယုံနေတယ်ဒီကမောနဲ့ပါလို့
။ပြီးနေကောင်စီဘက်ကတော့မီးလောင်သွားတဲ့နေအိမ်တွေကိုပြန်ဆောက်ပေးဖို့မပေးဖို့ဆိုတာလက်တလောမသိရသေးဘူးလို့ပြီးနေကောင်စီပြောခွင့်ရဦးလှသိန်းကပြောပါရယ်။ရခိုင်ပြည်နယ်မှာကြန့်ရှိနေသေးတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာအများသောအဖြစ်ဝါထရန်ကဒနီမိုးအိမ်တွေဖြစ်သလိုအချိန်ကြာနေပြီဖြစ်တာကြောင့်နေအိမ်တွေကလည်းလေတံမိုးတံတွေကိုခံနိုင်ရည်မရှိတော့ဘူးလို့စစ်ဘေးဒုက္ခသည်တွေကပြောပါရယ်လက်ရှိရခိုင်ပြည်နယ်အတွင်းမှာရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေရပ်တန့်ထားတာနှစ်နှစ်နီးပါးရှိနေပြီဆိုပေမဲ့လည်းလုံခြုံရေးအရနေရပြန်ဖို့ခက်ခဲနေတဲ့စစ်ဘေးဒုက္ခသည်ပေါင်း9000ကျော်လောက်ရှိနေသေးတယ်လို့စစ်ဘေးဒုက္ခသည်တွေကိုစရင်ကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်စုများအစည်းအရုံး RIC ရဲ့စီရင်ရာသိရပါရယ်ခင်ဗျာ